ကိုဗစ်ကရောဂါထိန်းချုပ်နိုင်ဖို့အတွက်ကုန်စည်စစ်ဆေးမှုတွေရပ်နှားထားတဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ဤကုန်သွယ်ရေးလုပ်ငန်းတွေကိုလာမယ့်သတင်းပတ်အောက်တိုဘာလ29ရက်နေ့ကစတင်ပြီးပြန်ဖွင့်တော့မှာဖြစ်ကြောင်းထိုင်းဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မမအေးမှာပါ
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာမြန်မာနိုင်ငံဘက်ကနေလာတဲ့ကုန်တင်ကားမောင်းသမားတွေမှာရောဂါပိုးတွေ့ရှိပြီးတဲ့နောက်မဲဆောက်မြို့တွေမှာလည်းပြည်ရွေးကူးစက်မှုတွေရှိခဲ့ပြီးထိုင်းမြန်မာနယ်စပ်ကကုန်စည်စစ်ဆေးမှုတွေကိုယာယီရပ်နှားထားတာပါထိုင်းနိုင်ငံတပ်ခရိုင်မဲဆောက်မြို့မှာတော့တပ်ခရိုင်အုပ်ချုပ်ရေးမှူးနိုင်ဖုံရက်ဖြစ်ယုံလက်ကကိုဗစ်-19ကာယရောဂါထိန်းချုပ်ရေးန
ကယောဂါပိုးကိုတွေ့ရှိတဲ့ထုံထောင်းမဒီနာရက်ွက်ကိုကိုဗစ်-19ရေးပေါ်ကန့်သတ်မှုဖြေလျှော့ပေးဖို့ထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ရီနှစ်နိုင်ငံနယ်စပ်ကုံတွေရေးတွေပုံမှန်အတိုင်းပြန်ဖွင့်ပေးဖို့အတွက်ဆုံးဖြတ်ခဲ့တယ်လို့ဆိုပါရယ်။ကုံတွေရေးစုံတွေဖွင့်တဲ့အခါမှာမြန်မာနိုင်ငံဘက်ကနေဝင်လာတဲ့ကုံတွေကိုဂျပန်နဲ့တပတ်ဘလို့ဖလှယ်ကြမလဲ။ယောဂါကာကွယ်ရ chou nai lu, bian pwe po song pya khae da phit chaung, tak khae yan au chou ye mu, nai phong yat phi yong lat ka thai ma da ne aku lu pyo su twa ba de.
Khun song sin kha thang thai thang myanmar khao ma laeu ne, pwin ti ti cha tong tham na ti kan thang tae kan khat krong, kan lung thabien, kan ti cha ma phak khoy na khap, la ko chut ti pai khun thai sin kha kan ne.
Kong thae yee song ni pwe ne kha ma, myanmar bak ka ni win la de kong ni ko ta phe ne ta phe ကယောဂ ထိန်းချုပ်ရေးနဲ့ အညီ ဖလှယ်မှုတွေလုပ်သွားပါမယ်။ အခုလိုမျိုး နေဇက်ကုန်တွေ ပြန်ဖွင့်တဲ့အခါမှာ ရင်မောင်းကုန်တင်ကုန်ချသူအားလုံး မျက်နှာအကာ mask ဝတ်ဆင်ထားရမယ့်အပြင် နေဇက်ကုန်တွေကိုလွှဲပြောင်းရေးလုပ်တဲ့အခါ ထိုင်းနဲ့မြန်မာကားများကနေ တစ်ဖက်နဲ့တစ်ဖက်ကုန်ပစ္စည်းများ ပြောင်းလဲတယ်ဆောင်ရမှာလွယ်ကူစေမဲ့ ရူလာများအသုံးပြုပြီးလုပ်ဆောင်ကြမှာဖြစ်ပါတယ်။ နေဇက်ကတတ်မှတ်ဆုံးမှာ ကုန်တင်ကုန်ချသူတွေဟာတဦးနဲ့တဦး 3 မီတာအကွာမှာနေကြဖို့စတဲ့ကန့်သတ်ချက်တွေချထားမှာဖြစ်တယ်လို့လဲ တက္ကရာအုပ်ချုပ်ရေးမှုကပြောဆိုသွားတာပါ။ထိုင်းဘက်ကထုတ်ပြန်ကြရ၊နေဇက်ကုန်သွယ်ရေးတံတားအမှတ်နှစ်ကိုလာမယ့်အင်္ဂါနေ့အောက်တိုဘာလ29ရက်နေ့ကနေစတင်ဖွင့်လှစ်တော့မှာဖြစ်ပြီး၊ကိုဗစ်-19ရောဂါပိုးစတွေ့တဲ့ထုံထောင်းမဒီနာရပ်ကွက်ကိုလည်းကန့်သတ်မိတ်အဆုံးသတ်ပြီးပုံမှန်သွားလာခွင့်ပေးတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံသားအများစုရှိတဲ့မဲဆောက်မြို့ကထုံထောင်းမဒီနာရပ်